မြန်မာနိုင်ငံမှာလျှက်စစ်မီးအလုံအလောက်မရတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေထိခိုက်နေပါတယ်မီးဘယ်အချိန်ပြတ်မယ်ဆိုတာကြိုတင်ခန့်မှန်းလို့မရတာကြောင့်လုပ်ငန်းမတွင်ကျတာအဆုံးရှုံးများတာတွေဖြစ်နေတယ်လို့စက်ရုံလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်မီးပြတ်လို့စက်မှုဇုံလုပ်ငန်းတွေအခက်တွေ့နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင်
မြန်မာနိုင်ငံမှာလျှက်စစ်မီးအလုံအလောက်မရတာအပြင်ကုန်ကျန်းရှားပါတာ73%တွေကြီးနေတာတွေကြောင့်မြန်မာနိုင်ငံကကုန်ထုတ်လုပ်ငန်းတွေဖေဖော်ဝါရီလမှလည်းဆက်လက်ကျဆင်းခဲ့တယ်လို့ကမ္ဘာတစ်ဝန်းစီးပွားရေးလုပ်ငန်းတွေနဲ့ဈေးကွက်ဆိုင်ရာချက်လက်တွေပြုစုသုံးသပ်တဲ့ Britain အခြေစား IHS Market ကဒီနေ့ထုတ်ပြန်တဲ့သုံးသပ်ချက်မှာဖော်ပြပါရယ်နိုင်ငံရေးမငြိမ်သက်မှုကုန်ကျန်းရှားပါမှုနဲ့ COVID ကာယရောဂါတွေကြောင့်ကုန်ထုတ်လုပ်ရေးပိုင်းရောဝယ်လူအားပါဖေဖော်ဝါရီလထဲမှာအလျင်မြန်ကျဆင်းခဲ့တယ်လို့လက်ဆင့်ထုတ်သုံးသပ်ချက်မှာဖော်ပြပါရယ်လက်ရှိရန်ကုန်မြို့မှာမီးပြတ်ချိန်တွေကြာရှည်လာတာမီးပေးချိန်မမှန်တာတွေကြောင့်စက်မှုဇုံကကုန်ထုတ်လုပ်ငန်းတွေအတွက်ဆုံးရှုံးမှုတွေရှိနေတယ်လို့လုပ်ငန်းရှင်တွေကလည်း VOA ကိုပြောပါတယ်အထူးဖြင့်စက်ပစ္စည်းအကူအညီနဲ့အများဆုံးလည်ပတ်ရတဲ့စားတောက်ကုန်အကျော်လှော်လုပ်ငန်းတွေအထက်ကျုပ်နဲ့ဒီဆေးဘက်ဆိုင်ရာပစ္စည်းထုတ်တဲ့လုပ်ငန်းမျိုးတွေကအထိခိုက်ပိုများတယ်လို့စက်မှုဇုံဥက္ကဋ္ဌတူဦးက VOA ကိုပြောပါတယ
်စက်မှုဇုံမှာတူကုန်ကျစရာတွေစက်ပစ္စည်းတွေကညံ့နေနေမှာရနော်ဥပမာဘလူးကောဘယ်စီတူအစရုံပါသူကကလုတ်ဆွမ်းလိုက်ကြည့်တော့ဘယ်လိုလဲဆိုတော့သူပြန်ပြီးစီဖို့ရှိတဲ့စီးပြန်ထုတ်လို့မရဘူးဒီတော့ကရမ်းချစ်သွားရင်အကုန်ရှင်းရပြီတော့နော်ဒါကြီးကတနိုင်တော့ချိန်ယူရတာပေါ့ဗျအလေးစိတ်ရတာပေါ့နော်ဟိုတစ်ချက်ဒီကုန်ထားတာပေါ့ဗျာနော်ပြန်ပြီးရေးဖို့ဆိုတဲ့လေမိနစ်ပိုင်းချက်ချက်ပိုင်းတွေမှာဟိုမိသက်ဒီဦးစဲနေတော့မလုပ်ဘူးရှင်အလေးစိတ်ရမ်းတာ
စွိုင်းမလုံလောက်တာကြောင့်2021အောက်တိုဘာလကစပြီးတော့လက်ဆက်မီဖျက်တောက်တာအလှည့်ကျလက်ဆက်မီပေးတာတွေကိုတက်ဆိုင်ကစပြီးတော့လုပ်ခဲ့တာပါမြို့နယ်အလိုက်မီးပြတ်မဲ့အခြေအနေကိုစစ်ကောင်စီကအစပိုင်းမှာကြိုတင်အသိပေးခဲ့ပေမဲ့နောက်ပိုင်းမှာတော့အသိပေးခြင်းမရှိတော့သလိုမီးပြတ်ချိန်ကလည်းပိုများလာပါတယ
်ကျွန်တော်ကမီးပြတ်တာကိုလက်ခံပါတယ်နော်စိုက်ပုံတိုင်းကမီးပြတ်ရှိတယ်ကြာတော့ဒီကအရင်လိုဖေးဖို့ပေါ်လာလို့တော့ဝမ်းနေကြတယ်ကဘာတော့ဇာတိတက်တယ်ကဘာမှပြတ်ပူတက်တာဟုတ်အဲကျွန်တော်တို့ဝင်ရပြီလားဝင်ကြည့်ပြရမယ်ကျွန်တော်တို့ဖြစ်ချင်တာတော့ဟိုဘယ်လိုကောင်းလဲကြက်တောက်ကျွန်တော်ဆက်ခံတယ်ဒါပေမဲ့ဘယ်ချိန်မှဖြစ်တာကိုအတိအကျပြောဖို့ဘယ်လိုမှမကောင်းတာပေါ့နော်ကိုးနိုင်ရနေပြီးဆက်တနိုင်ကြတယ်ဟုတ်ကဲ့ကြက်နော်ဆက်တနိုင်ကြအတိအကျလာလို့လာပြီးရေဆိုရင်ဟိုတတ်မှတ်တဲ့ဒီအားဤဖို့ပြောပါဘောညာ
အခုဆိုလို့ရှိရင်ရန်ကုန်တိုင်းကတချို့ရက်ကွက်တွေမှာတနေ့ကနိုင်ရင်အနည်းငယ်သာမီးလာတဲ့အခြေအနေမျိုးဖြစ်နေပါတယ်မြောက်တကုံမြို့နယ်ဘက်မှာဆိုရင်လည်းတနေ့တည်းမှာတစ်ချိန်မကမီးပြတ်နေတယ်လို့မုတ်လုပ်ငန်းရှင်တူက VOA ကိုပြောပါတယ
်။ကျောင်းဒီကကမြောက်တကုံကတော်တော်လေးပြည့်တယ်မီးရဲ့။ကျဲကိုဒီ၃နာရီတစ်ချက်တစ်ချက်ကို၂ခေါက်လောက်ပြည့်တယ်။ဆိုတော့ကျွန်တော်တနေ့၆နာရီလောက်မီးရဲ့ပြည့်တယ်။ဒါစီဗီရဲ့ဒါတော့ဒီမှာဟိုထောင်တဲ့လောမီးတဲ့လောသုံးတဲ့ခါတော့တော်တော်လေးကိုကွန်မလုံးမှုဖြစ်ခဲ့တယ်အဲ့ဒါချင်းပြီးတော့ကိုတော့လည်းဘာလဲအဲ့လိုတော့တက်သွားမှာပဲကိုလည်းကြည့်ကြတော့ဆက်ကတော့ပြတ်သွားမှာ
။ဆက်လာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကပုဂ္ဂလိကထုတ်ကုန်လုပ်ငန်းတွေအကြီးအကျယ်ကိုထိခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လရီမှာတော့အနေငယ်ပြန်လည်တည်ငြိမ်လာတဲ့အတွက်လုပ်ငန်းတချို့ဝန်ထမ်းအသစ်ခန့်တာလုပ်ငန်းတိုးချက်မှုပြင်ဆင်လာတာတွေရှိနေပါတယ်။နိုင်ငံရေးလုံခြုံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေပြန်လည်တိုးတက်လာဖို့လုပ်ငန်းရှင်တွေမျှော်လင့်နေကြပြီမဲ့လေ။ပြည်တွင်းအခြေအနေတွေတိုးတက်လာမှပဲဖြစ်နိုင်လိမ့်မယ်လို့ IHS Market ကစီးပွားရေးပညာရှင်ရှယ်ရီယာပေါ်တက်ကဒီနေ့ထုတ်ပြန်တဲ့မြန်မာနိုင်ငံကုန်ထုတ်လုပ်ငန်းဇုကတ်ဆိုင်ရာသုံးသပ်ချက်မှာပြောဆိုထားပါတယ်ခင်ဗျာ။